ရခိုင်ပြည်နယ်မြေပုံမြို့ကတောင်သူလယ်သမားတွေမနစ်ကချေးထားတဲ့စိုက်ပျိုးစိတ်ချင်းငွေတွေအ мян ဆုံးလာဆက်ဖို့ပေါ့နော်စိုက်ပန်ကနေပြီးတော့အကြောင်းကြားစာပေးဖို့ထားလို့သိရလို့လေအကြောင်းကြားစာမှာကြတော့ဘလို့တွေများဖော်ပြထားအများရှိမလဲလို့ရှင
်ကျွန်တော်တို့မြေပုံမြို့နေရဒီလေသမားတွေနဲ့ပတ်သက်ပြီး2014ခုနှစ်ပေါ့အဲ့ဒီကနေရှင်းလာတဲ့ငွေတွေကိုအ мян ဆုံးလာရောက်ပေးဆက်ကြဖို့အတွက်မြို့နယ်စိုက်ပန်ကနေပြီးတော့စာရောက်တာရှိပါတယ်အဲ့ဒီစာထဲမှာဒီစိုက်ပန်ရှိငွေကိုပေးဆက်ကြရမယ်မပေးဆက်ရင်ထိထိရောက်ရောက်အရေးယူဆောင်ရွက်သွားမယ်ဆိုတာလေးကိုကိုပြရတယ်အခုလက်ရှိနေရာမှာအဲ့ဒီစာမျိုးကတော့တစ်ချိန်မဟုတ်တော့ဘူးတစ်ချိန်လောက်တော့ရှိပြီပေါ့စာထုတ်တာလေအရှုပ်လေသမားတွေလည်းအဲ့ဒီနဲ့ပတ်သက်ပြီးတော့အတော်တော်လေးစိုးရင်ကြောက်ကြရတာပေါ့နော်
တောင်သူလေသမားကြတော့အင်ကယ်ဟိုဥယျာဉ်ဘလောက်လောက်များလောက်ကင်ကြလဲ
ဟိုခိုင်ပြည်နယ်လူဦးရေက300,000လောက်ရှိတယ်အဲ့ဒီမှာ85,000ခိုင်တော့ကလေသမားတွေပဲသူတို့မှာဘာမှလုပ်စရာမရှိဘူးလေရခိုင်ပြည်ရဲ့အတိုင်းတာကစပွားစက်ကြရစီမှာလေပေးလောက်ရတာပေါ့
အင်ကယ်ဒီစိုက်ပျိုးစိတ်ချင်းငွေပြန်မဆက်နိုင်တဲ့ဥယျာဉ်ကြတော့ပြန်မြအင်ဘလောက်လောက်မှန်းလို့ရမလဲ
ဟိုလက်ရှိမှာဥရောမျိုးတွေကစိုက်ပါရှိနေဆက်တဲ့နေရာမှာဟိုအပြားဆုံးဆက်နေကြမျိုးတချို့မျိုးတွေကြားတာဥချို့က40ရာခိုင်နှုန်း50ရာခိုင်နှုန်းတော့ပဲပြန်ဆက်နေကြတယ်ကြားရပါတယ်အခုကြံတဲ့20ရာခိုင်နှုန်းတော့ကတော်တော်လေးကိုအခြေခံဆိုးလို့မဆက်နိုင်ကြတယ်ရှိကြပါလက်ရှိအနေအထားမှာဆိုရင်ဥကြံတဲ့လူဦးရေစရင်ကလူ100လောက်လို့ရှိကြပါတခြားမျိုးတွေကို average premise ဆိုရင်ခုနလို30ရာခိုင်နှုန်းတော့တွေ့ရမှာပေါ့နော်အနည်းဆုံးလူ3,000လောက်မှတော့ရှိဦးမှာပါ
မနေ့ကကျတော့အန်ကယ်ဒီလေသမားတွေကိုတဧကငွေဘလောက်နှုန်းနဲ့ချင်းငွေချပေးခဲ့တာမျိုးလဲရှင်
လေသမားတစ်ယောက်ကလေဧကဘလောက်ပဲရှိရှိလေတဧကကိုသူကတပိဆိုတဲ့နေရာမှာအဲ့ဒီစိတ်ပါရှင်းငွေကိုလက်လာမှာဆက်တဲ့ကာလပေါ့နော်လေသမားတွေဆက်တဲ့ကာလမှာအဲ့လိုအချိန်မီပေးဆက်နိုင်တဲ့လူတွေကိုတပိရှိပေးတယ်နောက်ကြပြီးမှဆက်တဲ့လူတွေကို5,000ရှိပေးတယ်ဒါရိုက်တဲ့သဘောမျိုးပေါ့အဲ့လိုမျိုးတွေရှိတယ်လေဧကဘလောက်ပဲရှိစေဧကကပို့ပြီးတော့မရဘူးစေဧကကြည့်ရဲရှိပေးတယ
်အခုပေါ့နော်စိုက်ပန်ကိုစိုက်ပျိုးစိတ်ချင်းငွေပြန်မဆက်နိုင်တဲ့လေသမားတွေတဲမှာပေါ့နော်လေဧကဘလောက်လောက်ပိုင်ပြီးတော့ချင်းငွေဘလောက်လောက်ရထားတဲ့လေသမားတွေများရှိလဲအငယ်
ကျမစနိုင်ငံလေသမားတွေကတော်တော်များတယ်။ဘာလဲဆိုတော့ဒီခိုင်ပြည်နယ်ရဲ့အတိုင်းအတာတစ်ခုမှာ2014ခုနှစ်မှာသုကေဒီရဲ့နှစ်ချိန်ဖြစ်ပေါ်ခဲ့တယ်။ဒီခုနှစ်လပိုင်းမှာတစ်ချိန်၊ခြေလပိုင်းမှာတစ်ချိန်ဖြစ်ခဲ့တယ်။တော့အဲ့ဒါကြောင့်လေသမားတွေကဝန်ဆောင်စပါတော့မရဘူး။မရတဲ့ကြားထဲမှာသူတို့ဟာဒီနေ့စိတ်ပါရှင်းတွေကိုပေးဆပ်ဖို့တော့တော်တော်လေးကိုအခက်အခဲရှိနေတယ်။တွေးတွေနွားတွေကိုကြောင်းရတယ်မဟုတ်ရင်လေယာမြေကိုပေါင်နှံပြီးတော့ရောင်းချပြီးတော့ဆက်ရမယ်သဘောရှိတယ်။အခုဘလို့ဖြစ်နေလဲဆိုတော့အဲ့ဒီလူတွေကအပြင်မှာငွေတရာကို15,000 ဒေါ်လာတော့ရှိပြီးတော့ဖြစ်တယ်လို့ပေးဆပ်နေရတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆေမျိုးတွေကသူကဒီရေနဲ့တော်လေးကိုထိခိုက်နေတာကြီးတယ်ပျက်စီးသွားတဲ့နေရာမျိုးဧက4,000နီးပါးလောက်ရှိတယ်ဒါပေမဲ့အစိုးရကတော့ဒီ1,000-2,000နီးပါးလောက်ပဲပြောတယ်သူကလေအဲဘာကြောင့်လဲဆိုတော့သူတို့ကလည်းအပျက်စီးများတယ်ဆိုရင်မဟုတ်ဘူးသူတို့ထိခိုက်မှာဆိုလိုတာတော့မသိဘူးပေါ့နော်မဆက်နိုင်တဲ့လူတွေထဲမှာခုလာလို့တေကနေကလို့မဟုတ်ဘူးအကုန်လုံးပါတယ်3ဧကလောက်ရထားတဲ့လူတွေရှိတယ်တော့အဲ့ဒါကိုလည်းမဆက်နိုင်ဘူးပိဿာဆေသိန်းတေကတော့ရထားတဲ့လူတွေရှိတယ်မဆက်နိုင်ဘူးဆက်စရာမှမရှိတော့တာသူကဒါပေမဲ့တော်တော်များများကတော့ပိဿာခုလာလို့ငွေတရားကို10,000-15,000တို့လည်းပေးဆက်တာတော့တော်တော်များများရှိနေပြီ
အငယ်ဒီမြေပုံမျိုးနယ်အပြင်ပေါ့နော်ဒီရခိုင်ပြည်နယ်ကဘယ်မျိုးနယ်ကတောင်သူလယ်သမားတွေရောဒီလိုအခြေအနေမျိုးတွေကြုံနေရတာမျိုးလဲရှင
်အဓိကတော့ဥရောပမြေပုံရဲ့ပေါတော်ဘင်းပြရဲ့ပုံနာကျွန်းရဲ့ဒီဘက်မှာကြောက်ဖြူရံပြေးဒီတောင်ကုန်းစတဲ့နေရာတွေပေါ့ဒီခေါလုံးကတော့ခြေမြို့နယ်ပေါ့ဥရောစီးရဲကောက်ရှဲရပေါ့နော်တောင်သူလယ်သမားအခွင့်အရေးကကွေရဲ့ဥပဒေရအောင်သူလယ်သမားတွေပေါ်မှာဤနာကြောင့်ပဲပေါ်မွားကြောင့်ပဲဖြစ်ဖြစ်တိုင်းရင်လွှတ်မှုလို့ပဲဖြစ်ဖြစ်နိုင်ငံတော်ကကူညီဆောင်ရှောက်ပေးရမယ်ဆိုတာကြီးတခုရှိနေတာအခုဘသူ့ကိုအားကိုးရမှမသိဖြစ်နေတယ်ဒီပတ်စံကိုအတင်းအဓမ္မကောက်ခံပြီးအတင်းအဓမ္မကောက်ခံလာရင်ဒီလူတွေဘာလို့ရတော့မလဲ
စိုက်ပန်အနေနဲ့ကကြတော့ဒီစိုက်ပျိုးစိတ်ချင်းငွေကိုအ мян ဆုံးဆက်ဖို့အကြောင်းကြားတာနှစ်ခါရှိပြီဆိုတော့ဘယ်လတွေလောက်ကအကြောင်းကြားခဲ့တာမျိုးလဲငယ
်ဆက်ရတဲ့ခါလာတော့မက်ရှ်လာပေါ့နော်မက်ရှ်လာမှာစပြီးတော့အဲ့လိုမျိုးပြည့်စပ်ဖို့အကြောင်းကြားတာပြည်တယ်မေလမှာတစ်ခါပြန်ပြီးတော့စာထုတ်တာတွေ့ရပါတယ်ကိုကြီးခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကုန်ခဲ့တဲ့7ချိန်မြောက်ဒီခိုင်ပြည်နယ်လွှတ်တော်ထဲမှာအဆိုတစ်ခုတင်ခဲ့တယ်2014 2KDA ကြောင့်ဖြစ်စည်းသွားတဲ့လေသမားများရဲ့စိုက်ပျိုးစိတ်ရှင်းဝေကိုဖြေချို့ရှင်းသွမဟုတ်တောင်းခံရှင်းအားတစ်စိဆိုင်ငါပေးပါရန်ပြည်နယ်အစိုးရမှတစ်စိပြည်ထောင်စုအစိုးရအားတိုက်တွန်းကြောင်းအဆိုတစ်ခုကိုတင်ခဲ့တယ်ဒါပေမဲ့ဝန်ကြီးပြောခဲ့တာကခုနလိုဒီသမားတွေကအမှန်တကယ်နင့်တာဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်သူတို့ဟာစိတ်မရှိဘဲပိဆက်တဲ့နေရာမှာအခက်အခဲမရှိအောင်ကူညီဆောင်ရွက်ပေးမယ်လို့ဥက္ကဋ္ဌပေးခဲ့တယ်ဒီကနေ့ဟာအဲ့ဒီကတိဟာဘလို့မှအကြောင်းမထူဘူးဖြစ်နေတယ်
အငယ်အခုလိုဖြေပေးရကျေးဇူးများကြီးတင်ပါရှင်
ဟုတ်ကဲ့ကျေးဇူးပါသူကြီးကျေးဇူးပါ